အစ္စရေးနိုင်ငံကို73နှစ်ကြာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နီတန်နီယာဟူဟာလက်ပီးလက်ယူမှုလိမ်လည်မှုနဲ့ယုံကြည်မှုကိုဖောက်ဖျက်တဲ့အမှုတွေနဲ့ဆွဲချက်တင်ခံနေရပြီဖြစ်ပါတယ်။လိမ်လည်မှုနဲ့ယုံကြည်အနံ့မှုဖောက်ဖျက်တဲ့အမှု3မှုလက်ပီးလက်ယူမှုတစ်ခုနဲ့ဝန်ကြီးချုပ်နီတန်နီယာဟူကိုဆွဲချက်တင်လိုက်တာပါ။နိုင်ငံရေးအရာမျက်နှာသာရဖို့အတွက်ပေးအပ်တဲ့အမေရိကန်ဒေါ်လာ 26,000 တန်ဖိုးရှိတဲ့လက်ဝယ်ရတနာတွေစီးပင်းလိမ့်နဲ့တခြားတစိုးလက်ဆောင်တွေကိုဝန်ကြီးချုပ်နီတန်နီယာဟူနဲ့ဇနီးဖြစ်သူတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအခြေခံပြီးတော့အခုလိုဆွဲချက်တင်ခံရတာလည်းဖြစ်ပါတယ်။ဒါ့အပြင်အစ္စရေးမီဒီယာကုမ္ပဏီနှစ်ခုကနေသူ့အကြောင်းကောင်းမွန်တဲ့သတင်းတွေဖော်ပြခံရရေးအတွက်လည်းဥပဒေပြုအမတ်တွေအပေါ်နဲ့စီမင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့တစ်ခုအပေါ်မှာဝင်ရောက်ဆက်ဖက်ခဲ့တယ်လို့လည်းဆွဆွဲခံနေရပါတယ်။ဝန်ကြီးချုပ်နီတန်နီယာဟူကတော့သူဒီလိုအမှုတွေမှာကျူးလွန်ခြင်းမရှိကြောင်းထပ်ခါတလဲလဲညင်းဆိုထားပါတယ်။ဒီလိုရာဇဝတ်မှုကြောင့်ရဆွဆွဲချက်တွေဟာမကြခင်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ဝန်ကြီးချုပ်နေတဲ့ညဟုကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပါတယ်။